American နဲ့တရုတ်တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ကုန်သွေးစစ်ပွဲဟာစားသုံးသူတွေအတွက်ကုန်စည်နှုန်းကြီးမြင့်မှုနဲ့အတူကုန်ထုတ်လုပ်မှုကျဆင်းမှုကြောင့်နှစ်ဖက်စလုံးရဲ့စီးပွားရေးကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးအမားဆုံးနိုင်ငံကြီးနှစ်နိုင်ငံရဲ့အပြန်အလှန်ကုန်သွယ်ခွန်တွန်းပြန်ကောက်ခံနေမှုရဲ့အကျိုးဆက်တွေကိုလေ့လာရမှာနှစ်ဖက်စလုံးကြီးမားတဲ့ဆုံးရှုံးမှုတွေကြုံနေတာတွေ့ရကြောင်းကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီလိုဖြစ်ပေါ်နေတာနှစ်ဖက်စလုံးအရှုံးပေါ်နေတဲ့ကုန်သွယ်ရေးဟာကုန်သွယ်ဖက်နှစ်နိုင်ငံအတွက်တမကတကမ္ဘာလုံးရဲ့စီးပွားရေးတည်ငြိမ်မှုအပေါ်မှာပါတက်ရောက်နေတဲ့အပြင်အနာဂတ်စီးပွားရေးကြီးထွားမှုအတွက်ပါရိုက်ခတ်မှုရှိလာတယ်လို့လည်းကုလသမဂ္ဂနိုင်ငံတကာကုန်သွယ်ရေးနဲ့ကုန်ပစ္စည်းထံရဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။